ကွန်ဂိုဒီမိုကရက်တစ်ပြည်သူ့သမ္မတနိုင်ငံကအီဘိုလာဗိုင်းရပ်စ်ရောဂါပိုးကူးစက်ပြန့်ပွားမှုအဆင့်ကိုနိုင်ငံတွင်းအမြင့်ဆုံးအဆင့်ကနေအလွန်အမြင့်ဆုံးအဆင့်ကိုပြောင်းလဲသတ်မှတ်လိုက်ကြောင်းဒီကနေ့ထုတ်ပြန်တဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒေတာဝင်းမှာတော့ရောဂါကူးစက်မှုအဆင့်ကိုအလယ်အလတ်အဆင့်ကနေအမြင့်ဆုံးအဆင့်ဖြစ်ပြောင်းလဲခဲ့ပြီးနိုင်ငံတကာမှာတော့အမြင့်ဆုံးအဆင့်ဖြစ်သတ်မှတ်ထားတာပါ။အနောက်မြောက်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့လူသတန်းလုံးနေထိုင်တဲ့ဘန္ဒဂါမြို့မှာယောဂကူးစက်နေမှုကိုအတည်ပြုခဲ့ပြီးတဲ့နောက် WHO ကအခုလိုပြောင်းလဲအဆင့်သတ်မှတ်လိုက်တာပါ။ဘန္ဒဂါဟာအခုလောက်အစောပိုင်းကဒီယောဂကူးစက်ပြန့်ပွားခဲ့တဲ့ဘိုက်ကိုရိုဒေတာကမြို့ကီလိုမီတာ150လောက်အကွာမှတည်ရှိလာပါ။ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဒီအခုလိုအခြေအနေနဲ့ပတ်သက်ပြီးတော့ဆိုရင်ညောင်ပြောပါတယ်။အခုခါမှာတော့အခြေအနေကိုစောင့်ကြည့်ဖို့ကျွမ်းကျင်သူပညာရှင်30လောက်ကိုအဲ့ဒီကိုဆင်းလွတ်ထားပြီးတော့ဒီ Ebola virus ကူးစက်ပြန့်ပွားမှုကိုတားဆီးဖို့ယောဂကာကွယ်ဆေး4000လောက်လဲဗုဒ္ဓဟူးနေ့ကမြို့တော်ကင်ရှာစာကိုရောက်လာပါတယ်။လွန်ခဲ့တဲ့သတင်းပတ်တွင်ယောဂကူးစက်ခံရသူပေါင်း44ဦးထိရှိခဲ့ပြီးအဲ့ဒီထဲက23ဦးထက်မနည်းသေဆုံးသွားပါတယ်။1984ခုနှစ်က Ebola ယောဂပိုးကိုစတင်စာဖွင့်တည်ခဲ့ပြီးအနောက်2014ခုနှစ်မှာဒီယောဂပိုးဟာအကြီးအကျယ်ပြန့်ပွားခဲ့တာကြောင့် Now Africa နိုင်ငံတွေဖြစ်တဲ့ Guinea, Liberia, Sierra Leone နိုင်ငံတွေမှာလူပေါင်း10000ကျော်တည်ဆုံးကြပါတယ်ခင်ဗျာ။